စကိုင်းတိုင်းကပါမြို့မှာတယ်လီဖုန်းလိုင်းတွေမကောင်းလို့ဆက်သွယ်ရေးဝန်ကြီးဌာနကိုဒီလ22ရက်နေ့ကဆန္ဒပြပြီးတဲ့နောက်တယ်လီဖုန်းဆက်သွယ်ရပိုခက်သွားတယ်လို့ဒေသခံတွေမနေ့ကပြောကြပါတယ်။အရင်ကတခြားမြို့တွေကိုခေါ်နိုင်ပေမဲ့မနေ့ကစပြီးဖုန်းခေါ်ရခက်သွားတယ်လို့ကတ်တုန်းဆရာဟာချူဒီကတာကပြောပြပါတယ်
။ရကိုခေါ်မရတော့ဖြစ်သွားတယ်ဟဲ့ဘုံနေ။အရင်ကမြို့တွင်းနဲ့မရတာခုမြို့ပြင်မှာမရတော့ဘူးဖြစ်သွားတာပေါ့ခါတိုင်းကမြို့တွင်းနဲ့မရတာလေမြို့တွင်းမှာဟန်ဖုန်းတစ်လုံးနဲ့တစ်လုံးခေါ်မရတာအခုကဒီပြမြို့ကဖုန်းတွေကခေါ်ရခက်သွားတာမရတော့ဒီရက်ဆိုင်ကတာမြို့တွင်းမှာရှိတဲ့နှလုံးဆိုရင်ခေါ်မရတော့တစ်လုံးနဲ့တစ်လုံးဒီပြဆက်သွယ်ရေးပေါ့မဟုတ်ရမလေးမှာရှိတဲ့ဒီရက်ဆိုင်ကိုခေါ်မယ်ဆိုရင်တော့ရတယ်အရင်ကပေါ့အခုကကျွန်တော်မြို့တွင်းလည်းမရဘူးမလေးရန်ကုန်ဆက်လို့လည်းမရဘူးဖြစ်သွားတယ
်ဒါဟာဆန္ဒပြပြီးတဲ့နောက်ပိုင်းကြုံရတာပါဒေသခံ300လောက်ဆန္ဒပြရတဲ့အကြောင်းရင်းကိုကသာဒေသခံတူကပြောပြပါတယ်
။ဖုန်းကိုတဒေါင်အကွာလောက်မှချပြီးနှစ်ခုရှင်ခေါ်ရင်တော့မရအောင်အလောက်ထိဆိုးတဲ့အခြေအနေရောက်နေတယ်။အခုနောက်ပိုင်းမှာဖုန်းတွေကအများကြီးကျလာတဲ့အခါမှာလိုင်းကျပြီးမှအချိန်20 30ခေါ်တာတော့ဒီချိန်မရတဲ့အဆင့်ကြီးရောက်သွားလို့3လလောက်ရှိပြီပေါ့ဗျာ။ဒါမှမသိမခံနိုင်လို့ဖုန်းကိုင်းတဲ့လူကမကြေနပ်လို့ကျွန်တော်တို့ရဲ့ဒီဖုန်းဆက်သွယ်မှုကောက်ဖို့အတွက်တာဝန်ရှိတဲ့လူကအမြန်ဆုံးလုပ်ပေးဖို့ကျွန်တော်ဆန္ဒပြခြင်းဖြစ်ပါတယ်။
February 22ရက်နေ့ကဆန္ဒပြကြတာဖြစ်ပြီး25ရက်ဗုဒ္ဓဟူးနေ့မှာစစ်တရေးဌာနကမြို့လူထုနဲ့လာရောက်တွေ့ဆုံတယ်လို့လည်းကတ်တွန်းဆရာဟာချူလီကတာကပြောပါတယ
်။မြေပြည်တော်ရုပ်ချုပ်ကအမ်ဒီကတာကိုရောက်လာတယ်လေ။ဟိုမြို့မိမြို့ဖားတွေနဲ့သူတို့ဘာတွေလုပ်နေပါလဲဆိုတာခြားပြတာပေါ့။အဲသူတို့ဘာတွေလုပ်နေပါ ಯಿ ပေါ့။တိုင်နေဘယ်လိုလုပ်နေပါ ಯಿ ဘယ်တော့ရမထုံးစားတိုင်းမအဲ့ဒီစကားတွေကလွန်ခဲ့တဲ့နှစ်နှစ်လောက်ကလေးကပြောတာဒီတိုင်းမှာကျွန်တော်တို့မခေါ်ဘူးမဖိတ်ဘူးလို့ကိုပြောအောင်ပြောတာ။ကျွန်တော်လည်းရအောင်တက်မယ်ဆိုရအောင်တက်တယ်ကျွန်တော်မီဒီယာဖွဲ့လာတော့ NDIC ကိုမတက်တော့ရှင်းလင်းပွဲကိုရှင်းလင်းပွဲလုပ်မဲ့ရုံးထီကိုကားပေါ်ဆင်းလာတယ်ပါတယ်အဲကျွန်တော်မီဒီယာဖွဲ့တွေပါတော့သူကမရှင်းတော့ဘယ်ပြဝါမမသိဘူးတိုင်းမန်နေဂျာကိုပဲရှင်းခိုင်းတယ
်အရင်ကဒီလိုမျိုးလာရှင်းမှုတာတခါမှမရှိဘူးပဲခုမှလာရှင်းတာဖြစ်ပြီးဆန္ဒပြလို့လာရှင်းတာမဟုတ်ဘူးလို့ပြောတဲ့အကြောင်းဟာချူလီကတာကပြောပါတယ်
ဆက်သွယ်ရေးတိုင်းမန်နေဂျာခရိုင်ဥချွေမူခရိုင်ဆန္ဒပြလို့လာတာမဟုတ်ဘူးပုံမှန်တိုင်းလာရှင်းပြတာရှင်းလင်းတာပေါ့နော်ခရိုင်ဆန္ဒပြလို့လာတာမဟုတ်ဘူးနော်ကျွန်တော်တို့ကိုအစီအစဉ်နဲ့ကိုလာတာဆိုတော့တွင်တွင်ပြောတယ်အဲ့ဒီစကားကိုတခါမှမလာဘူး FD တခါမှလာမရှင်းဘူးကျွန်တော်ကတည်းကဆန္ဒပြတော့လာတယ်ဆိုရင်လူထုကိုပို့ပြီးဂရုစိုက်ရကြတယ်အခုကလူထုကိုဂရုမစိုက်တဲ့ပုံစံမျိုးဖြစ်သွားတယ်ဆန္ဒပြလို့လာတာမဟုတ်ဘူးဆိုတော့
ကတားမျိုးမှာဆက်သွယ်ရေးဝန်ကြီးဌာနကချထားပေးတဲ့ GSM ဖုန်းတွေသုံးများတယ်လို့လည်းပြောပါတယ်ရှင်